ဟုတ်ကဲ့ပမောက္ခဒေါက်တာခင်ဗျာကျေးဇူးခင်ဗျာကျွန်တော်တို့အသင်စားကုန်တွေဘေးရန်တွေခင်ရေးတတိပြုဖို့မကြာခင်ကအမေရိကန်ကိုမြန်မာကနေတရားဝင်တင်သွင်းတာမဟုတ်တာအတွက်မြန်မာစားကုန်တချို့ကိုတတိပေးစာထွက်လာပြီးဒီအမေရိကန်ရောက်စားသုံးသူတွေဘလို့စားသင့်လှုပ်ဆောင်တင်တာနဲ့နောက်အမေရိကန်မှာအပြင်ပေါ့နော်အားလုံးအတွက်ဒီအသင်စားကုန်တွေနဲ့ပတ်သက်ပြီးတတိထားကြည့်ရှုစစ်ဆေးစရာတချို့ကိုပြီးခဲ့တဲ့ပတ်တွေကပြောပြီးမှဒီတစ်ပတ်တော့ဆက်မရေးနောက်ထပ်တတိထားတင်တဲ့ဒီအသင်စားကုန်ဆိုင်ရာအန်ဒီရရှိနိုင်တာကိုဆက်ပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆင်မရင
်ဒီမှာလူတွေအကုန်လုံးကြိုက်ကြအစင်းသင်းလှုပ်ထားတဲ့ကြက်သားအမျိုးစုံပေါ့နော်ဆိုဒါမျိုးလေးတွေဆိုလို့ရှိရင်လေအများရန်ဘက်တီးရီးယားတွေဗိုင်းရပ်စ်တွေပါရာဆိုက်တွေဖန်ဂတ်လို့ပြောတဲ့တာမန်မျက်စိနဲ့မမြင်နိုင်တဲ့မိုက်ခရိုအော်ဂနစမ်တွေကတခုခုသူ့မှာအင်ဖက်ရှင်ဖြစ်နေပြီဆိုရင်ဒီကောင်ဒီ safety မဖြစ်တော့ဘူးဒါမျိုးဆိုလို့ရှိရင်ချက်ချင်းလုံးဝရောင်းဝယ်မရှိသလိုဒါစားသုံးသူအနေနဲ့လည်းမစားသင့်တော့တဲ့အထက်မှာပါပါတယ်အဲ့တော့ဘာလို့လဲဆိုတော့ကျမတို့ကမြန်မာလူမျိုးတွေဆိုအထူးသဖြင့်နှမျောတတ်တယ်စားပြီးလို့ရှိရင်ဝင်းသွားတာလောက်ခေါင်းမူးတာလောက်ဘိုက်အောင်တာလောက်ကိုယောဂါဖြစ်တယ်လို့မထင်တတ်ကြဘူ
းဟုတ်ကဲ့ဆရာမကြီးအဲ့တော့အခုလိုဒီအစားအသောက်အန်လျက်တစ်ခုခုဖြစ်နေတာကိုပေါ့နော်စားမိလိုက်ရင်နောက်ထပ်ရောဒီသတိပြုတဲ့လက္ခဏာတွေရှိသေးလားဆရာမကြီ
းဟုတ်ကဲ့ရှင်စားလိုက်လို့ပြည့်ရင်ပြည့်ကြဲကြဲကြီးဖြစ်သွားတယ်ရင်ပတ်ကြီးတင်းသွားတယ်ခေါင်းကြီးကအီလဲလဲဖြစ်သွားတယ်ဘိုက်နာတယ်ဝင်းသွားတယ်တွေးလေးပါလိုက်တယ်ဒီလိုပဲအမှုမဲ့အမှတ်မဲ့နေကြတယ်တကယ်တမ်းကတော့ကိုစားလိုက်တဲ့အစားအသောက်ကနေပြီးတော့ foodborne illness လို့ပြောတယ်အဲ့ဒီထက်မှတစ်ခုခုကပုံမှန်မဟုတ်တော့ဘူးဒါကြောင့်ကိုက foodborne illness ဆိုအစားအသောက်ကြောင့်ဖြစ်တဲ့ယောဂါကိုခန္ဓာကိုယ်မှာဖြစ်နေပြီဆိုဒါလေးကိုဂရုမစိုက်ဘူးဆိုရင်အဲ့ဒါလေးကနေခန္ဓာကိုယ်အတွင်းမှာတာမန်မျက်စိနဲ့မမြင်နိုင်တဲ့အင်္ဂါအစိတ်ပိုင်းတွေအကုန်လုံးကိုတစားတစားသွားပြီးတော့ထိရောက်ပြီးတော့နောက်ဆုံးမှာအသက်အန္တရာယ်ပါဆုံးရှုံးစေနိုင်လောက်တဲ့ဒီအန္တရာယ်ရှိတဲ့ risk factors တွေဖြစ်တယ်ဆိုတာဒါကျမတို့သုတေသနတွေးရှိချက်တွေအရာတွေးထားတယ
်ဟုတ်ကဲ့ဆရာမအဲ့ဒီအတွက်ဘယ်လိုအကြံပြုခြင်းလဲဆရာမ
ဒါကြောင့်ကျမတို့စားသုံးသူအနေနဲ့ကအများအားကိုစားတဲ့အစားအသောက်တွေကယူဆိုင်စေခြင်းနဲ့ buy one get one free ဆိုပြီးတော့ပုံမှန်အားဖြင့် supermarket တွေကဒိတ်နီးနေတာတွေကိုခြားရောင်းလို့ရှိရင်ကယူဆိုင်ပြီးတော့ဝယ်စားစေခြင်းနဲ့တစ်ခုဝယ်ရင်တစ်ခုအလကားရတယ်ဆိုပေမဲ့ကိုကဒီအစားအသောက်ကိုဝယ်ပြီးတော့နောက်2ရက်အတွင်းမှာစားမှာလားနောက်3ရက်အတွင်းမှာစားမှာလားဒိတ်ကမှ3ရက်ပဲရှိတော့လေဒိတ်ကမှတစ်ပတ်ပဲရှိတော့လေဒီရက်အတွင်းမှာမစားနိုင်ပဲနဲ့ဈေးပေါ်တဲ့အလကားရတယ်ဆိုဝယ်ထားလိုက်ရင်ဒါကို့အမှားဆိုအဲ့တော့အမြဲတမ်း food safety လို့ပြောတဲ့အန္တရာယ်ကင်းတဲ့အစားအသောက်တွေစားဖို့ဆိုရင်စားသုံးသူဘက်ကလည်းလိုက်နာရမယ်ဒါအသိပညာဗဟုသုတပြီးရင်လိုက်နာကျင့်သုံးမှုစီမင်းစည်းကမ်းတွေအများကြီးလိုပါတယ်လို့
ဟုတ်ကဲ့ဆရာမအဲ့ဒီတော့မကြခင်ကဒီအမေရိကန်ကိုမြန်မာကနေတရားဝင်တင်သွင်းလာတာမဟုတ်ဘူးလို့သတိပေးတာကရောအခုလိုစုံရတဲ့အနေအထားမျိုးရှိလားဆင်မ?
ဟုတ်ကဲ့ရှင်အဲ့တော့ကျမတို့အခုဒီဖြစ်တဲ့ကိစ္စလေးမှာဆိုရင်ဒါကျမစိတ်ထဲအထင်တော့ဒါတည်တည်လေးပဲရှိပါသေးတယ်။ဘာဖြစ်လို့လဲဆိုရင်ဒီမိတ်ဆွေအပေါင်းအသင်းတွေတင်ကြတဲ့သတင်းအချက်လက်တွေ Facebook မှာဆိုရင်ဟာမြန်မာပြည်ကတလောက်ဥတွေအတွဲလိုက်ကြီးပါလာတာအရက်စားကောင်းတာပဲမင်းတို့မြန်မာပြည်တော်မရအောင်ငါတို့အမေရိကမှာငါတလောက်ဥအတွဲလိုက်ကြီးစားနေရကျမလေးရင်းနေကိုတုံအောင်အဲ့အတန်တွေကြားတဲ့အချိန်မျိုးမှာလေအဲ့တော့ဒါဥပမာပြောပြတာပေါ့နော်အခုလိုမျိုးစီမင်းစည်းကမ်းနဲ့မြန်မာပြည်ကဒီမိပေါ့မိအသားဆိုတော့ကြက်သားပါမယ်ဝက်သားပါမယ်သိုးသားစိတ်သားအမဲသားအစားရှိခြင်းအသားပေါင်းစုံရဲ့ poultry လို့ပြောတဲ့ကြက်သားပါမယ်ကြက်စင်သားတော့သိမရှိဘူးပေါ့နော်နောက်ဘဲသားပေါ့
ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့ဒီအသားငါးတွေကိုမြန်မာကနေအမေရိကန်ကိုတင်သွင်းတာမှာဘလို့သတိထားရမှာရှိထားလဲဆင်မရင
်ဒါပြန်တဲ့တရဝါဒီမှန်သမျှ poultry ဆိုတော့သူတို့ရဲ့ဟာဒီအကုန်လုံးကိုဒီ American နိုင်ငံရဲ့တရားဝင်တင်သွင်းခွင့်မရှိဘူးလို့ဒီလိုမျိုးစီမင်းစည်းကမ်းတွေချမှတ်ထားတဲ့အခါကျတော့ကျမတို့မြန်မာပြည်ကခုနဒီကြက်သားဘဲသားတို့လို့ poultry နဲ့တခြားအသားမျိုးစုံဖြစ်တဲ့မိတွေနဲ့ပတ်သက်တဲ့ဓာရီကိုထည့်သွင်းပြီးလှုပ်ထားတဲ့အစားအသောက်မှန်သမျှကိုကျမတို့ဒီ United States American နိုင်ငံကြီးကိုတင်သွင်းတယ်ဆိုလို့ရှိရင်တော့ဒါစီမင်းစည်းကမ်းဥပဒေအရသူတို့ရဲ့ food safety လို့ပြောတဲ့အန္တရာယ်ကင်းတဲ့အစားအသောက်ကစံချိန်စံညွန်းနဲ့မကိုက်ညီပါဘူးမကိုက်ညီတဲ့အတွက်ကျမတို့ကဒါတင်ခွင့်မရှိဘူးလို့ဒါသူတို့ကဒီလိုသတ်မှတ်ဆုံးဖြတ်ထားတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာမြန်မာကနေလူကျုံတည်လာတာမျိုးအတွက်ရောဘလို့သတိပြုဖို့အကြံပေးခြင်းလဲဆရာမရေ
အဲ့တော့ပုံမှန်အားဖြင့်ကျမတို့မြန်မာပြည်နဲ့အမေရိကန်နိုင်ငံကြီးရဲ့စတိတ်မျိုးစုံကိုအသွားအပြန်လုပ်နေကြတဲ့မိသားစုတွေရှိပါတယ်အဲ့တော့ကိုယ့်မိသားစုကိုယ်တိုင်ပြည်ကအလုံးပြည့်ထည့်ပေးလိုက်တဲ့အစားအသောက်တွေရှိကြပါတယ်အဲ့တော့ဒီအစားအသောက်တွေယူလာတဲ့နေရာမှာဥပမာအားဖြင့်ငကြီးတို့ငခုတို့ကိုဟိုကြက်တိုက်ထားတဲ့ငကြီးကြက်တိုက်ကလေးတွေငခုလေးတွေကိုအကျော်ကျော်ပြီးတော့ငရုပ်သီးလေးနဲ့ပြန်နှက်ထားတာမျိုးလေးတွေနောက်တစ်ခါငပြားကြီးကျော်လို့ကျော်ပေးလိုက်တာလေးတွေနောက်ကငနှက်မွေတို့ငနှုတ်မွေတို့လုပ်ပေးလိုက်ဒါမျိုးလေးတွေဆိုဒါမျိုးလေးတွေကိုတူးချင်းတယောက်ချင်းကလေးမြန်နဲ့လာတဲ့အခါကျတော့ဒါမျိုးလေးတွေဟို vacuum package လေးနဲ့လုပ်ပြီးယူလာတတ်ကြပါတယ်ဒါမျိုးတွေကလည်းအခုလိုစုံစမ်းစစ်ဆေးလို့အခုလို case ဖြစ်သွားတဲ့အချင်းဆိုရင် ဒါလေရင်ဝင်းမှာ USDA ကနေ quarantine ဆိုတဲ့ဌာနကနေပြီးတော့သူတို့ဓာမျိုးလေးတွေစစ်လက်စစ်ထားရှိပါတယ်တတိုင်းပြည်ကပြန်လာတာလဲမြန်မာပြည်ကပြန်လာတယ်ဆိုရင်လာမအောင်ခဏဒီဘက်ကိုဆိုပြီးတော့အဲ suitcase ပေါ့နော်တစ်တာယူခဏဖွင့်မအောင်ဆိုသူတို့စုံစမ်းစစ်ဆေးတာရှိတယ်ကိုခီးတဲ့တယောက်တွေစားဖို့လေးအထုပ်ကလေးဒီလေးလက်မ6လက်မလောက်အထုပ်ကလေးတွေတစ်ခုနှစ်ခုတဲလာတာမျိုးဆိုရင်တော့သူတို့ခွင့်လွတ်တတ်ပါတယ်နားလည်ပေးတယ်ပေါ့နော်ဒါမှမဟုတ်ရင်ရောင်းဖို့လို့10ဒုတ်လို့ပစ္စည်းတစ်မျိုးအထုပ်50တို့အဲ့လိုပါလာတာမျိုးဆိုရင်တော့အဲခုနသူတို့ရဲ့စီမင်းစည်းကမ်းနဲ့ကိုက်ညီမှုမရှိသေးတဲ့စံချိန်စံညိုမရှိသေးတဲ့အစားအသောက်ကိုကျမတို့ယူလာမိရင်တော့လေရင်ကွင်းမှာနေပြဿနာတက်နိုင်ပါလို့เนาะဒါလေးကဒါအချိန်မီကျွန်မတည်တည်တိထိုက်တဲ့အရာလေးတွေပေါ့เนา
ะဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောဒီအတင်စားကုန်တွေနဲ့ပတ်သက်ပြီးတော့သတိပြုရမယ့်အနေအထားတွေရှိသေးလားဆရာမ
ဟုတ်ကဲ့အဲ့တော့ကျွန်မတို့ရဲ့ nutrition မှာဆိုလို့ရှိရင်လည်းကျွန်မတို့ patient တွေကိုနေ့တိုင်းဒီအဟာရနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာယောဂါတွေနဲ့အခုစီယိုလာသွေးတို့လာကြောက်ကတ်လာနှလုံးလာကင်ဆာလာဆိုတဲ့သူတို့ဒိုက်ရိုက် plan တွေကျမတို့ဆွဲပေးနေတယ်အဲ့တော့ကျမဆိုကျမ patient တွေနေ့တိုင်းတွေ့ရတယ်ဒီ virtual ပေါ့ online ကနေပြီးတော့ဒိုက်ရိုက် plan တွေဆွဲပေးတယ်အဲ့ဒီမှာဒီစားတဲ့အတောက်တွေအတောက်တွေကိုအမြဲတမ်းမနေ့စားနေ့ကင်းစားညစားတရေစားမှစားတစ်နေ့နှစ်ကြိမ်ဒီလိုမျိုးလေးတွေဘလို့စနစ်တကျစားရမယ်ဆိုပြင်ဆင်ပေးတဲ့အထဲမှာတောင်မှအခုလို့စားတော့အန္တရာယ်ကင်းရေး food safety ဆိုတာကအမြဲတမ်းထိတ်ဆုံးကနေပါနေတဲ့အတွက်ကျမတို့ကအိုက်ကဏ္ဍကိုအမြဲတမ်းဒီအစာအသောက်ကိုဝယ်ယူတဲ့နေရာမှာတူလောင်ဖြန့်ဖြူးတဲ့နေရာမှာပြီးရင်ပြင်ဆင်ချက်ပြုတ်တဲ့နေရာမှာပကံနဲ့ခွက်သေးဇလုံးနဲ့ကိုထည့်ပြီးစားတဲ့အချိန်အထိအဲ့ဒီအချိန်မှာဒီ food safety လို့ပြောတဲ့အစာအသောက်ကအနေရကင်းရေးကိစ္စတွေအကုန်လုံးကိုခေါင်းထဲမှာထည့်ပြီးတော့တူးချင်းတယောက်ချင်းကနေလိုက်နာကြရပါတယ်လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ